ဟုတ်ကဲ့ရှင်များရှင်အီရန်နိုင်ငံအတွင်းစုပူတိုက်ခိုက်မှုတွေကြောင့်မိမိတို့ရက်ကနေတခြားဒေသကိုရွှေ့ပြောင်းနေထိုင်သူတွေနဲ့ပြည်ပအုပ်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စိတ်သက်ရေရရရောနိုင်ငံရဲ့ရပါကူညီပေးဖို့တာဝန်ရှိရလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်ကစီးရီးယားနိုင်ငံဒမတ်စကပ်မြို့မှာပြောကြားလိုက် ထူးအာရုံဆိုင်လှုပ်ဆောင်နေကြပေမဲ့တဖြည်းဖြည်းနဲ့ကြီးထွားလာနေတဲ့လူမှုရေးပြဿနာတွေကိုတော့တိတ်အလေးပေးခြင်းမရှိဘူးလို့မစ္စတာဂူတဲရက်စ်ကဒမတ်စကတ်မြို့မှာသတင်းတောက်တွေကိုပြောကြားလိုက်တာဖြစ်ပါတယ်။နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့တကယ်လက်တွေ့လှုပ်ဆောင်ရမယ့်အခြေရောက်ပြီလို့လည်းသူကပြောပါတယ်။
Indeed, we are facing a humanitarian disaster with 1.8 million people displaced inside Burma.
နေရရှိပြောင်းသူတတန်းရှိသိန်းနဲ့ဒီပကိုဒုက္ခတွေအဖြစ်ရောက်ရှိနေသူနှစ်တန်းခန့်ရှိတဲ့အတွက်ဒါဟာအီရန်နိုင်ငံအတွင်းမှာလူမှုရေးကပ်စိုက်နေတာပဲလို့ Mr. Guterres ကပြောသွားတာဖြစ်ပါတယ်။ပြည်တွင်းနေရရှိပြောင်းသူတွေနဲ့ဒီပကိုရောက်နေတဲ့အီရန်နိုင်ငံသားဒုက္ခတွေကိုကူညီဖို့ယူအန်နဲ့ဆရာဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကလာမယ့်12လကာလအတွက်အမေရိကန်ဒေါ်လာတန်း60အကူအညီတောင်းခံထားပါတယ်။အီရန်နိုင်ငံကဒုက္ခသည်အများစုဟာဂျော်ဒန်နဲ့ဆီးရီးယားနိုင်ငံတို့ကိုထွက်ပြေးကြတဲ့အတွက်အဲ့ဒီနိုင်ငံတွေအနေနဲ့အကူအညီရတဲ့လို့လည်းမစ္စတာဂူတဲရက်စ်ကပြောပါတယ်။ဆီးရီးယားနိုင်ငံအနေနဲ့အီရန်နိုင်ငံကဒုက္ခသည်တတန်းနီးပါးခန့်လက်ခံထားပြီးဖြစ်တဲ့အပြင်နောက်ထပ်ဒုက္ခသည်အစ်စ်တွေတစ်လကို3000ကနေ4000အထိဝင်ရောက်နေတယ်လို့ယူအန်နဲ့ဆရာအရှိတွေကပြောပါတယ်။မိမိတို့တိုင်းပြည်ပြန်ရောက်ရင်အသက်ခံရမှာဆိုတဲ့အတွက်ဒုက္ခတွေအများစုဟာနေရပြန်ပို့ခံရမှာစိုးရိမ်နေကြပါတယ်။ဒါပေမဲ့ဒီဒုက္ခတွေကိုနေရပြန်ပို့မှာမဟုတ်ဘူးလို့ Syria ရရှိတွေကသူ့ကိုအမခံပြောကြားခဲ့တယ်လို့ Mr. Guterres ကပြောပါတယ်
။ And I was very happy to be reassured by the Syrian authorities that they have no intention at all to send Iraqis back to Iraq in this
ဒုက္ခတွေကိုနေရပြန်မပို့ဘူးလို့ Syria အာဏာပိုင်တွေဘက်ကအခုလိုအာမခံပေးတာကိုကြားလိုက်ရတဲ့အတွက်အထူးဝမ်းသာပါတယ်လို့မစ္စတာဂူတဲရက်စ်ကပြောဆိုသွားတာဖြစ်ပါတယ်။အီရန်နိုင်ငံကထွက်ပြေးဖို့ကြိုးစားရင်းစီးရီးယားအီရတ်နယ်စပ်မှာပိတ်မိနေတဲ့ပါလက်စတိုင်းဒုက္ခသည်600ရဲ့အခြေအနေကိုလည်းစီးရီးယားအာဏာပိုင်တွေနဲ့ဆွေးနွေးခဲ့တယ်လို့မစ္စတာဂူတဲရက်စ်ကပြောပါတယ်။နောက်ထပ်ပါလက်စတိုင်းလူမျိုး15000ခန့်ဟာလည်းဘက်ဒတ်မြို့အနီးပတ်ဝန်းကျင်မှာပိတ်မိနေပြီးစိုးရွားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့သူကဆက်ပြောပါတယ်။ဆရာမူဆင်လက်ထက်ကပါလက်စတိုင်းလူမျိုးတွေကိုကောင်းကောင်းမွန်မွန်ကြိုဆိုလက်ခံထားခဲ့ပါတယ်။ဒါကြောင့်လဲဆရာမူဆင်ပြုတ်ကျသွားတဲ့2003ခုနှစ်ကစလို့သူတို့ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အတွက်ပါလက်စတိုင်းလူမျိုး600ခန့်သေဆုံးခဲ့ရပြီးဖြစ်ပါတယ်။